ကချင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တသိန်းနီးပါးရှိနေပြီးကချင်ဒေသကတကြောပြန်စစ်ပွဲတွေဖြစ်လာတာကိုဆိုရင်ရှင်းနှစ်ပြည်လာပြီဖြစ်ပါတယ်။အစိုးရတပ်နဲ့ KIA တပ်တွေကြားစစ်ဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကြောက်စိမ့်နဲ့ရေအားလျက်စစ်လိုစီမံကိန်းတွေပါဝင်သဘာဝတရားစာတထိန်းချုပ်နိုင်ရေးရည်မှန်းချက်တွေလည်းပါဝင်နေကြောင်း Steve Stanford ကချင်ပြည်နယ်ကနေပေးပို့တဲ့သတင်းကိုတင်ပြကြပါမယ်။
မြန်မာနိုင်ငံမြောက်ပိုင်းကချင်ဒေသမှာတကြောပြန်စစ်ပွဲဖြစ်လာတာရှင်းနှစ်ပြည့်ဖြစ်ဒေသခံပြည်သူတွေကဒီလာထဲမှာအထူးအဝပြုစုတောင်းပွဲလုပ်ကြပါတယ်။နေမီစိုးမိုးရေးအတွက်မြန်မာတပ်မတော်နဲ့ KIA တပ်တွေကြားဖြစ်နေတဲ့စစ်ပွဲကြောင့်ကလေးအတော်များများဟာလည်းအခုချိန်ထိအောင်ပဲ IDP တွေဖြစ်နေကြပါတယ်။အသက်86နှစ်အရွယ်ဒေသခံဦးဂျန်ဂရောဂမ်မော်ကတော့1962ခုစစ်တပ်ကအာဏာသိမ်းခဲ့ချိန်ကတည်းကစစ်နဲ့ပတ်သက်လို့အတွေ့အကြုံရင့်ကျက်သူဖြစ်ပါတယ
်။မြစ်ကော်ဂရန်ကုနာဓမ္မကြီးဖက်တနင်းနမုန်ကနာ
ကျွန်တော်တို့အခုလိုမျိုးဖိနှိပ်ခံနေရတဲ့အတွက်အရန်စိတ်ဓာတ်ကြမိပါတယ်။အခြားကလေးတွေတို့ပဲကျွန်တော်တို့ကလေးတွေကိုလည်းကောင်းမွန်တဲ့ပညာသင်ကြားခွင့်ရစေခြင်းနဲ့ဆိုပေမဲ့အခုလိုမျိုးဖိနှိပ်ခံနေရတော့သူတို့ပညာသင်ကြားခွင့်မရပါဘူး
။ပြီးခဲ့တဲ့နှစ်တွေကစလို့ IDB စကန်နေစီတွားရောက်ကူညီခွင့်ကိုပိတ်ပင်ထားပြီးပဋိပက္ခဇုံတွေကအစိုးရအစ်တက်ဘက်ချမ်းမှာပိတ်မိနေတဲ့ဒုက္ခသည်တွေဟာစာနာရိတ်ခါရဖို့အခက်အခဲတွေတိုးလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။စစ်ဘေးဒုက္ခသည်တွေတစ်ချိန်ကပိုင်ဆိုင်ခဲ့တဲ့မြေနေရာတွေဟာအခုတော့အစိုးရထိန်းချုပ်မှုအောက်မှာကုမ္ပဏီသစ်တွေကပုံမျိုးရေးတွေလုပ်နေကြပါပြီ။မတ်ရော့ဆန်းဟာစစ်ဘေးဒုက္ခသည်တူဖြစ်ပါတယ
်။တပူကတော့ဝါနိုင်ရင်မြေနာစုံစုံနဲ့တင်
ကျမတို့ပိုင်ဆိုင်ခဲ့တဲ့အိမ်ကိုအခုချိန်မှာပြန်သွားခဲ့ရင်ဘဝကိုတုံ့ညကနေပြန်ဆရမှာပါပဋိပက္ခမတိုင်ခင်ကကျမတို့ရှိခဲ့ဘူးတဲ့အခြေအနေမျိုးပြန်ရလိမ့်မယ်လို့ကျမမထင်ပါဘူးကျမတို့ဘဝတွေကိုတစ်ကနေပြန်ဆရမှာပ
ါမြန်မာစစ်တပ်နဲ့ KIA ကြားလုပ်နေတဲ့ညီညာရေးဆွေးနွေးပွဲတွေကလည်းဒေသတွင်းတရားစာရထိန်းချုပ်နိုင်ရေးအပေါ်အခြေခံစဉ်းစားနေကြတာကြောင့်အောင်မြင်မှုသိပ်မရပဲဖြစ်နေပါတယ် KIA တပ်ကဗိုလ်ချုပ်မရန်စောတောင်ကအခုလိုပြောပါတယ်
在巴蒂米當地蒙安泰在安泰伊耶烏尼
亞拉美約告別嘛巴杜別奈亞亞跳墮者審査漏送批布呢大英達瑞阿波拿來木批布漏的漏ညီမအစိုးရ呢ကျွန်တော်တို့大英達歐蘇家တရားမြတ်တမှုအတွက်တည်ကြတဲ့ရင်မှန်းချက်တစ်ခုရှိဖို့လိုပါတယ
်2020約告別နီးလာတာ呢အမြညီညွတ်ရေး呢ဖွံ့ဖြိုးတိုးတက်ရေးလှုပ်သွားမယ်လို့အစိုးရခေါင်းဆောင်ဒေါန်ဆန်းစုကြည်ကကတိပေးပေမဲ့လဲတန်းတူညီများခွင့် ਨੇဟန်ကျင်ညီအောင်ဘယ်လိုထိန်းချောင်းသွားမလဲဆိုတာကတော့စက်ပြီးစူးစမ်းနေကြရအောင်မှဖြစ်ကြပါမှာခင်ဗျာ